ရုရှားနိုင်ငံဟာတလပ်ပြစ်နျူကလ িয়ার တပ်ဖွဲ့များဆိုင်ရာစာချုပ် INF ကိုချိုးဖောက်နေတယ်လို့ဘယ်လ်ဂျီယံနိုင်ငံမှာကြားသာပြီးနေကပြုလုပ်ခဲ့တဲ့မြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့ရဲ့အစည်းအဝေးတစ်ခုတွင်အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကပြောလိုက်ပါတယ်ဓာတုလက်နဲ့အုံပြမှုကိုစုံစမ်းစစ်ဆေးနေတဲ့နိုင်ငံတကာအဖွဲ့တစ်ခုကိုရုရှားကအခုနှစ်စောစောပိုင်းမှာစိုက်ဘာတိုက်ခိုက်မှုပြုလုပ်ဖို့ကြိုးစားတာကိုတားဆီးခဲ့ရတယ်လို့လည်းနယ်သာလန်နိုင်ငံကပြောဆိုပါတယ်ရုရှားရဲ့ရန်တိုးတဲ့ပြည်မှုဆောင်ရွက်မှုတွေအပေါ်အနောက်နိုင်ငံကအရင်ကမရှိဘူးတဲ့ပုံစံမျိုးနဲ့တုံ့ပြန်ပြောဆိုနေကြတဲ့အကြောင်းဇလာတီကာဟုတ်ရဲ့သတင်းတော်ကိုကိုကျော်ကျော်သိန်းပြောပြပေးပါလိမ့်မယ်ခင်ဗျာ
။စစ်အေးခေတ်ကာလကချုပ်ဆိုထားတဲ့ INF လို့တည်ကြတဲ့သဘောတူစာချုပ်ကိုချုပ်ဖောက်ပြီးရုရှားနိုင်ငံဟာနျူကလ িয়ার လက်နက်ထုတ်လုပ်နေတယ်လို့အမေရိကန်ကယုံကြည်ပါတယ်။ဒီအချက်သာမှန်တယ်ဆိုရင်ရုရှားအနေနဲ့ဥရောပကိုအချိန်ပိုင်းအတွင်းနျူကလ িয়ার လက်နက်နဲ့တိုက်ခိုက်နိုင်စွမ်းရှိလာမှာပါ။စာချုပ်ပါကန့်သတ်ချက်တွေကိုရုရှားတို့ဆက်ပြီးလိုက်နာမှုမရှိတော့ဘူးဆိုရင်အမေရိကန်ကတုံ့ပြန်လှုပ်ဆောင်ရလိမ့်မယ်လို့ဝန်ကြီးမက်ဒစ်ကနေတိုးဝန်ကြီးတွေကိုပြောပါတယ
်။ The United States is reviewing options in our diplomacy and defense posture to do just that in concert with
our allies. မြန်မာ့ဆောင်ရအတိုင်းကျွန်တော်မဟာမိတ်ဂျူနဲ့ဟန်ဂျန်ကြီးညှိနှိုင်းပြီးတန်တမာရေးနဲ့ကာကွယ်ရေးအရာလှုပ်ဆောင်နိုင်ရေးကိုအမေရိကန်ကဆန့်စစ်လစ်လာနေပါတယ်။ဒီစာချုပ်ကိုရုရှားကပြန်ကြကြချိုးဖောက်နေတဲ့လက်ရှိအခြေအနေပေါ်ဘယ်လိုမှလက်ခံနိုင်ချက်မရှိဘူးဆိုတာကျွန်တော်ပြတ်ပြတ်သားသားပြောပါရစေ
။စာချုပ်ကိုချိုးဖောက်မှုလုံးဝမရှိဘူးလို့ရုရှားကညင်ထားပြီးအမေရိကန်ကသာစာချုပ်ကိုချိုးဖောက်ပြီးဒုံးကျည်ကာကွယ်ရေးစနစ်တွေကိုချထားတာဖြစ်တယ်လို့ပြောပါရစေ။နေတူအဖွဲ့အတွက်အန်ဒရယ်ရှိတဲ့ဒုံးကျည်စနစ်တစ်ခုရှိထားတယ်ဆိုတာမကြသေးခင်ကပဲရုရှားကထုတ်ဖော်ပြောဆိုထားတယ်လို့နေတူတွင်မှုချုပ်ယွန်စတိုတန်ဘော့ကပြောပါရစေ။အင်းကြီးချင်းတွေပေါ်အင်အားသုံးတာရုပ်ောက်ပွဲတွေကိုဩဇာလွှမ်းမှုကိုကြိုးစားတာနဲ့သတင်းမှားဖြန့်တာတွေလို့တခြားနိုင်ငံတကာစံနှုန်းတွေပေါ်ရုရှားရဲ့ချိုးဖောက်မှုတွေကိုလည်းယွန်စတိုတန်ဘတ်ကထောက်ပြပါတယ
် Today's announcement by the Dutch and the British governments have exposed Russia's in this
အကစားမှာတမ်းမြစ်စီတုံဆွဲတာနဲ့စီးပွားရေးအကျိုးအမြတ်ကိစ္စတွေလို့ကဏ္ဍပေါင်းစုံမှာတကိစ္စတွေဖြစ်ပျက်နေတာလုံးဝလက်ခံနိုင်စရာမရှိပါဘူးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒါကိုသိကိုစဉ်စဉ်လင်းပြောဖို့လိုအပ်ပါတယ်။အစိုးရတည်းအနေနဲ့လည်းကျွန်တော်တို့ဒီတိုင်းအတိအကျပြောဆိုနေကြဖြစ်ပါတယ်
။ရုရှားစစ်ထောက်လမ်းရေးအဖွဲ့ GRU ဟာ The Hague မြို့အခြေစိုက်ဓာတုလက်နက်များပိတ်ပင်ဒါစီအဖွဲ့ OBCW ကိုစိုက်ဘာတိုက်ခိုက်မှုလုပ်ဖို့ကြိုးစားတယ်ဆိုတာနယ်သာလန်နိုင်ငံကကြာသပတေးနေ့မှာဖွင့်ချပါတယ်။ထိခိုက်နစ်နာစေတဲ့စိုက်ဘာတိုက်ခိုက်မှုတွေကိုရုရှားစစ်ထောက်လမ်းရေးအဖွဲ့ကကမ္ဘာတဝန်းမှာလှုပ်ဆောင်နေတယ်လို့ပြည်ထောင်နိုင်ငံကသူ့ရဲ့ထောက်လမ်းရေးမဟာမိတ်ဩစတြေးလျနယူးဇီလန်တို့နဲ့အတူပူးတွဲပြီးဆွဆဲပြောဆိုပါတယ်။ရုရှားရဲ့တာဝန်မဲ့ပြုမှုလှုပ်ဆောင်မှုကိုတီးခံမှာမဟုတ်ဘူးလို့မဟာမိတ်သုံးနိုင်ငံရဲ့သတိပေးချက်ကိုဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကပြောသွားပါတယ်
။ The random areas and where you know these things are occurring you know in sports doping and
ကမ္ဘာတစ်ဝှမ်းမှာခွဲခြားသတ်မှတ်မှုရှိလှုပ်ဆောင်နေတဲ့ရုရှားရဲ့ဆိုက်ဘာတိုက်ခိုက်မှုတွေကိုနယ်သာလန်နဲ့ဗြိတိသျှအစိုးရတွေကဖွင့်ချဖော်ထုတ်ထားပါတယ်။
ရုရှားဆိုရကိုယ်တိုင်ပါဝင်တဲ့အားကစားတားမြစ်ဆေးသုံးဆွဲမှုအစီအစဉ်ကနေအာယုံလွှဲဖို့ကြိုးစားချက်အစီအပိုင်းအနေနဲ့အင်တာနက်ကနေထွင်ဖောက်ကိုဝင်တာသတင်းနည်းပညာကိုသုံးပြီးဗန်နာငွေကြေးပိုင်းလိမ့်လည်လှုပ်ဆောင်တာတခြားလူတွေရဲ့ပို့ကိုရေးအချက်အလက်တွေကိုခိုးယူအသုံးပြုတာနဲ့ငွေမဲခဝါချတာတွေကျူးလွန်တယ်လို့ဆွဆွဲပြီးရုရှားထောက်လွှမ်းရေးအရာရှိ9ဦးကိုတရားစွဲလိုက်တဲ့အကြောင်းအမေရိကန်ဗန်နာရေးဌာနကကြာသပတေးနေ့မှာကြေညာပါတယ်အဲ့ဒီအထက်က3ဦးဟာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်ကဒီမိုကရက်တစ်ပါတီရဲ့အီးမေးလ်တွေကိုရုရှားကထွင်းဖောက်ခိုးယူတယ်လို့စွပ်စွဲထားတဲ့ပြမှုအတွေ့ပြီးခဲ့တဲ့ဇူလိုင်လကပဲတရားစွဲခံထားရတဲ့အထက်မှာလည်းပါဝင်ပါတယ်ခင်ဗျာ။